စောင်းစီကိုပြပကနေအကန့်အသတ်နဲ့တင်သွင်းနေရတဲ့မြန်မာနိုင်ငံမှာစောင်းစီဈေးတွေကဆက်ပြီးတော့တက်နေတဲ့အတွက်ဈေးတင်ရောက်တာဈေးကစားတာတွေမလုပ်ဖို့စစ်ကောင်စီကသတိပေးထားပေမဲ့လက်လီဈေးကွက်မှာတော့စောင်းစီဈေးကဆက်ပြီးတော့တက်နေပါတယ်ပြည်တွင်းမှာနိုင်ငံခြားငွေရှားပါတာနောက်အင်ဒိုနီးရှားဘက်ကစောင်းစီတွေကိုခွဲတန်းနေပဲတင်ပို့တော့မယ်အခြေအနေကြောင့်ပြည်တွင်းမှာလည်းစောင်းစီဈေးကဆက်ပြီးကောင်
တ်မှတ်ထားတဲ့အကြောင်းစစ်ကောင်စီဘက်ကကြေညာထားပေမဲ့ရန်ကုန်လက်ကားစည်းကွက်မှာတော့ဒီစင်းနှုံးနဲ့ဝယ်မရပဲတပိတ်တာကိုအနည်းဆုံး7,400ရှိနေပါတယ်ဒီကနေ့မေလ30ရက်နေ့မှာဆိုရင်လက်လီတဆင့်ပြန်ဝယ်တဲ့သူတွေကိုတော့ရောင်းချဖို့စီမရှိဘူးလို့ဘရင်တော်ကစီကုံစီဒိုင်ပန်ရှင်တို့ကဗီဒီယိုကိုပြောပါတယ်
ဟိုမှာပြောထားတဲ့ဈေးကတော့9,000ကျော်ပဲရှိတာလေဒါပေမဲ့တကားမှအဲ့လိုဈေးမျိုးနဲ့တော့မဝယ်ဘူးတကားမှတော့မရဘူးအဲ့လိုဈေးတည်းခေါ်တာလေးဖက်ထဲမှာပြည်စည်းမှမရှိတာဟုတ်ရောင်းဖို့ပြည်စည်းမရှိဘူးဟုတ်မရှိတော့ဈေးတည်းကတော့တချို့ရှိတဲ့လူကြတော့သူတို့ရဲ့စိတ်ကြိုက်ဈေးနဲ့ရောင်းတာပေါ့နော်အော်မရှိတဲ့လူကြတော့လည်းမရဘူးတော့မှဈေးဖွင့်မယ်ပေါ့အဲ့လိုလေးရောင်းကြတယ်ဟုတ
်ပြင်းအောင်ကုန်စီတိုင်းနဲ့ညောင်လေးပင်စီစီလက်ကားရောင်းဝယ်တဲ့နေရာတွေမှာတော့စားအုပ်စီဈေးကတပိတ်တာကိုချက်9,400ဝန်းကျင်မှာရှိပါတယ်ရှမ်းပြည်နယ်တောင်ကြီးမြို့မှာတော့တပိတ်တာကိုချက်9,400ပါစားအုပ်စီဈေးနဲ့အတူပြည်တွင်းကမြေပဲနဲ့နှမ်းလိုစီထွက်စီးနံတွေကလည်းဈေးလိုက်တက်နေပါတယ်ဒါကြောင့်မြေပဲစီတပိတ်တာကိုလက်ကားဈေးမှာတော့ချက်1,000လီပါပေးဝယ်နေရတယ်လို့စကိုင်းတိုင်းကစီကုံတဲ့တူကဗီဒီယိုကိုပြောပါတယ်
ဒီလေကြောင့်ဒီလေလာမပြောလို့မရဘူးဆဲတဲ့ဒီမပြောလို့မရဘူးမရှင်းတဲ့နေရာတော့လေခုကဲကြီးဖြစ်ဖြစ်ချိန်တဲ့ဆက်ပေါ့နော်ဒီကြီးဆက်မဆိုအာရောင်းကြီးရတပိတ်တာကို900တပေါက်ဆဲပိတာဘုံတဘုံကို900နဲ့စသိန်းလောက်ပေါ့ကြီးရှိရလေတောင်းဒီဖိတ်လိုက်တဲ့အတွက်နံပါတ်1ကတော့ဒီနဲ့ဆဲတာဒီဆက်လာတယ်တော့ဒုတိယလိုက်နဲ့ဒီထွက်တဲ့ဟာတွေပေါ့ဒီဂျာတို့ဘာတို့ပေါ့အဲဒုတိယလိုက်နဲ့ဟာတွေဆက်လာတယ်လူကြီးကသူကဒီပေါ့ကိုပုံမယ်လို့ပဲပြောဆိုဒီဘက်ကအတိအစပဲဒီဘက်ချုပ်ထားရတော့ဖွင့်လာပိတ်လိုက်ရက်မလာအဲ့ပုံမှန်မျိုးကြည့်ရတယ
်စောင်းစီဒီပတင်ပို့ခွင့်ရတဲ့ကုမ္ပဏီတွေကိုစောင်းစီတန်ချိန်တန်းခွဲတန်းချပေးမယ်လို့အင်ဒိုနီးရှားအစိုးရကမေလ29ရက်နေ့မှာကြေညာပါတယ်ပြည်တွင်းကလည်းဒီရက်ပိုင်းထဲမှာပဲပြည်ပကနေစောင်းစီဝင်လာဖို့ရှိတယ်ဆိုတဲ့သတင်းတွေကြားနေရတယ်လို့ကုန်တယ်တချို့ကပြောပါတယ်ဒါပေမဲ့အမေရိကန်ဒေါ်လာငွေဈေးနဲ့တင်သွင်းခွင့်အကန့်အသတ်တွေကြောင့်ဈေးအပြောင်းလဲကိုမခန့်မှန်းနိုင်သေးဘူးလို့ပြောပါတယ်မေလ30ရက်နေ့ကနေဇွန်လ5ရက်နေ့အထိတပတ်အတွင်းအယောင်းဝယ်လုပ်ရမယ့်စောင်းစီတပိတ်တာရဲ့ရင်းရင်းစင်းနှုံးကို9925ကျပ်နဲ့ရောင်းချဖို့တမတ်ထားတာပါဈေးကစားတာနဲ့တူလောင်တာတွေလှုပ်ဆောင်မယ်ဆိုရင်အရေးကြီးကုန်စီနဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီသတင်းပြန်ကြားရေးကမေလ29ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်